American Democrat Donald Trump ကသူ့ကိုယ်သူအခွန်စည်းချက်သူလို့ကြွေးကြော်မှုကြောင့်အင်ကာနီကကမ္ဘာစည်းကွက်တတ်တော့ခေါင်းနှုတ်ခတ်သွားတဲ့အတွက်ဗိုလ်တော်ဘူးနေမှာတော့တမရက American နဲ့တရုတ်နိုင်ငံခြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အသစ်တွေညှိနှိုင်းမှုတွေလုပ်မယ်လို့သူ့ Twitter ကနေဆက်သွယ်ရေးသားခဲ့ပါတယ်။တရုတ်နိုင်ငံက American ရဲ့ပဲပစံနဲ့တဘာဝတန်းွေပြန်လည်ဝယ်ယူဖို့အတွက်စီစဉ်နေကြောင်းတမရထရန့်ပြောပြီးဒါဟာတရုတ်ကအမေရိကန်ကုန်စည်တွေကိုချက်ချင်းစပြီးဝယ်ဖို့အတွက်သဘောတူခဲ့တယ်လို့သူစောစောကပြောခဲ့တာကိုအတည်ပြုရရောက်စီတယ်လို့တမရထရန့်က Twitter မှာရေးပါတယ်။ဒါအပြင်မကြသေးခင်ကအာဂျင်တီးနားမှာသူတို့နှစ်ဦးရဲ့တွေ့ဆုံပွဲအတွင်းပြောကြားခဲ့တဲ့များကိုတမရရှိချင်းပင်ဟာလှုပ်လိမ့်မယ်လို့သူယုံကြည်ကြောင်းနဲ့ဒါကအမေရိကန်ပြည်တော်စုကိုဖန်တနာမူရစေတင်သွင်းသူတွေကိုရန်စွေကြောင်းရအရေးယူမယ်လို့ကတိပေးတာပါပါဝင်တယ်လို့လည်းထရမ့်ကပြောပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးဆိုင်ရာထိလွယ်ရှာလွယ်အခြေအနေရှိနေပြီးအချိန်မီပြတ်သုံးနိုင်တယ်လို့သမ္မတထရမ့်ရဲ့အင်ကန်နဲ့ Twitter ရေးသားချက်တွေကြောင့်ကဘာတလွှား Stock Share ဈေးတွေထိုးကျခြင်းမျိုးကိုတုံ့ပြန်တဲ့အနေနဲ့သမ္မတကအခုလိုအပြုသဘောဆောင်တဲ့မှတ်ချက်တွေပြန်ပြီးရေးသားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်သူကိုယ်သူအခွန်စည်းချက်သူဖြစ်ကြောင်းထင်ညာပြီးအမေရိကန်ရဲ့ကြွယ်ဝမှုကိုထိပါဖို့ကြံရသူတိုင်းပြန်လည်ပြေးဆက်ရမယ်လို့ရေးသားခဲ့တဲ့နောက်ပိုင်းအမေရိကန်ဥရောပနဲ့အာရှ Stock Share ဈေးတွေဟာတဟုန်တိုးထိုးကျသွားခဲ့တာဖြစ်ပါတယ်။